င်္ဂလာပါရှင် RFA ရဲ့ပေးစာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ပထမဆုံးပြောပြခြင်းတဲ့အကြောင်းအရာကတော့ကချင်ပြည်နယ်ဗမော်မြို့နယ်ဘူးတောင်ကျေးရွာမှာနေထိုင်တဲ့မောင်ငါဝါဆိုတဲ့သူကို KIA ကချင်တပ်မတော်ကဖမ်းဆီးသွားတယ်ဆိုပြီးတော့ကျမတို့ RFA ကိုဆက်သွယ်ပြောကြားလာပါတယ်မောင်ငါဝါကိုဇန်နဝါရီ23ရက်နေ့ကနေပြီးတော့စတင်ဖမ်းဆီးသွားတာဒီနေ့ချိန်ထိပြန်လွှတ်မပေးသေးဘူးလို့ပြောကြားလာပါတယ်ဖန်စီခံရတဲ့မောင်ငါဝါမှာဆိုလို့ရှိရင်အဆုတ်ယောဂတဲ့ဖခင်တအူးရှိပြီးတော့ကြောင်းတက်နေတဲ့ညမငယ်တအူးလည်းရှိရဲလို့ဆိုပါရစေ။အဲ့ဒီဖန်စီခံရသူမှာဒီမိခင်ရှိပြီးတော့ဗောနော်ဒီမိသားစုမှာဆိုလို့ရှိရင်အဲ့ဒီဖန်စီခံရတဲ့သူကအဓိကဝင်ငွေရှာတဲ့သူဖြစ်နေတဲ့အတွက်ကြောင့်မို့လို့ဗောနော်သူတို့မိသားစုမှာလက်တလုံးမှာစာဝတ်နေစက်တဲနေကြတယ်ဆိုပြီးတော့ဒီဒေသခံတအူးကဆက်လက်ပြီးပြောကြားလာပါတယ်။အဲကျမတို့ဒီ RFA ကနေပြီးတော့ဗောနော်ဒီ KIA ကဖန်ဆီးသွားတဲ့မောင်ငါဝါကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဗောနော်သူတို့အနေနဲ့ပြောကြားကြမှာရဲဆိုပြီးတော့ဆက်သွယ်ပြောကြားလာတာဖြစ်ပါတယ်ရှင်။နောက်ထပ်ပေးစာတစ်ဆောင်ကတော့စကိုင်းတိုင်းဒေသကြီးပင်လယ်ဘူးမြို့နယ်ကနေပြီးတော့ဝိုင်းမော်မြို့နယ်နမ်ဆန်ရန်ချေးရွာကဒီတရုတ်ဖျဲချန်နေမှာလာရောက်လှုပ်လှုပ်ကိုင်းတဲ့သူ၄ဦးကိုဇန်နဝါရီ၂ရက်နေ့ကလည်းဗောနော်ဒီဗတ်တစိတ်တွေကဒီdown battle site တက်ထားတာရယ်ဒီဘက်ဘက်တစိမ့်မှာဆိုလို့ရှင်ဒီ KIA ဓာတ်နှက်လက်တက်ထားတဲ့ဒီလက်နှက်ကင်အဖွဲ့စည်းတစ်ခုကဖမ်းဆီးသွားတယ်ဆိုပြီးတော့ဒေသခံတို့ကပြောကြားလာပါတယ်အဲ့ဒီဖမ်းဆီးသွားတဲ့သူတွေကိုမနေ့ကပဲပေါ့နော်ဒီဖမ်းဆီးခံရတဲ့မိဘတွေကဆက်သွယ်မိပြီးတော့ဒီဖမ်းဆီးသွားတဲ့သူတွေကိုပေါ့နော်ငွေကြေးတစုံတရာနဲ့ပြန်လဲရွေးတဲ့အခါမှာနှစ်ဦးကိုတော့ပြန်လှုပ်ပေးလိုက်တယ်လို့ပြောပါတယ်ဖန်စီခံရတဲ့သူတွေထဲမှာပါဝင်တဲ့မခင်နှောင်းကြီးနဲ့ကိုထွန်းမြိုင်ဦးတို့ကတော့ကြံနေခဲ့ရပြီးတော့ဒီကိုထွန်းမြိုင်ရဲ့ဇနီးကတော့ဗောနော်သူခင်မုန်းကိုပြန်မလွတ်ပေးဘူးဆိုရင်သူကိုယ်တိုင်အဲ့ဒီမှာပဲနေမယ်ဆိုပြီးတော့အဲ့ဒီလက်နှက်ကင်ဖွဲ့စည်းမှာဗောနော်ကြံရှိခဲ့တယ်လို့သိရပါဗျ။အဲ့ဒီလက်နှက်ကင်ဖွဲ့စည်းမှာအခုဆိုလို့ရှိရင်ဗောနော်ဒီ၃ယောက်ကြံရှိနေရဲဆိုပြီးတော့ဒီအဲ့ကြံရှိနေတဲ့၃ယောက်ကိုပြန်လွတ်ပေးဖို့အတွက်ဗောနော်ဒေသခံတွေကကျမတို့ RFA ကိုဆက်သွယ်ပြောကြားလာတာဖြစ်ပါတယ်ရှင်
။ကိုဘဝင်းကျင်ကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင်RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
။နောက်ထပ်ပေးစာတစ်ဆောင်ကတော့နေပြည်တော်မြို့ရှောင်းလန်းအဝိုင်းမီးပွိုင်မှာပေါ့နော်ရင်းတင်းရဲတွေကရန်ကုန်မန္တလေးအဝေးပြေးသွားနေတဲ့ကားတွေချီကနေပြီးတော့ပေါ့နော်ဒီလက်ငွေတွေကိုတောင်းယူနေတယ်ဆိုပြီးတော့ပြောကြားလာတာဖြစ်ပါတယ်။ဒီကားတွေကစာရွက်စာတမ်းနဲ့ပြည့်ပြည့်စုံစုံသူတို့မှရှိရဆိုပေမဲ့ဒီရင်ထင်းရဲတွေကနေပြီးတော့ဗောနော်သူတို့ကိုအကြောင်းတစ်ခုမဟုတ်တစ်ခုအကြောင်းပြပြီးတော့ဒီငွေကြေးတစုံတရာမပေးဘူးဆိုလို့ရှိရင်အပြစ်ပြစ်ချက်တစုံတရာပြပြီးတော့ဗောနော်ချက်လန်ဖြတ်တာတွေလုတ်ဆောင်နေတယ်အမျိုးမျိုးခေါင်းစဉ်တက်ပြီးတော့ငွေကြေးတောင်းတာတွေကိုကာသမားတိုင်းကခံနေရပါတယ်ဆိုပြီးတော့ကျမတို့ RFA ကိုဖုန်းနဲ့ဆက်သွယ်ပြောကြားလာတာဖြစ်ပါတယ်ရှင်ဒီစာကတော့ရခိုင်ပြည်နယ်ဘူတိတောင်မြို့နယ်ဖျားပြင်အောင်ပကြေးရွာကကိုစုပိုင်ဆိုတဲ့သူကဖုန်းနဲ့ဆက်သွယ်ပြောကြားလာတာပါဒီဖျားပြင်အောင်ပကျေးရွာမှာဆိုလို့ရှိရင်ဒေသခံပေါ့နော်အင်ဂျီက600လောက်ရှိပြီးတော့လူဦးရေ9000ကျော်နေထိုင်တယ်လို့သိရပါတယ်အရင်ကအဲ့ဒီကျေးရွာမှာနေထိုင်တဲ့သူတွေကဒီမေယုချောင်းနဲ့ပေါ့နော်ဒီမေယုတောင်ပေါ်မှာဆိုလို့ရှိရင်စားဝတ်နေရေးအတွက်ပေါ့နော်ဒီဝမ်းစာရှာဖွေတာတွေလုပ်ဆောင်တယ်လို့ပြောပါတယ်အခုရခိုင်ပြည်နယ်ဘူတိတောင်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပေါ့နော်ဒီဒေသခံတွေကဒီမေယူချောင်းထဲမှာလည်းငါးသွားဖမ်းလို့မရတော့ဘူးမေယူတောင်ပေါ်မှာလည်းစားဝတ်နေရေးအတွက်တစုံတရာရှာဖွေလို့မရတော့တဲ့အတွက်ကြောင့်မလို့သူတို့မှစားဝတ်နေရေးအရန်ကိုကြက်တဲနေတယ်လို့ပြောပါတယ်ဒီစားဝတ်နေရေးကြက်တဲနေတဲ့အခါမှာသူတို့မှစားစရာဆန်မရှိတော့တဲ့အတွက်ကြောင့်မလို့ပေါ့နော်ငှက်ပြောဥတွေကိုပေါ့နော်ချက်စားရတဲ့အဆင့်ထိရောက်နေပါတယ်ဆိုပြီးတော့ကျမတို့ RFA ကိုဆက်သွယ်ပြောကြားလာပါတယ်သူတို့ကစစ်ပေးရှောင်ဒုက္ခတွေတွေလည်းမဟုတ်တဲ့အတွက်ကြောင့်မလို့ဒီစာနယိတ်ကအထောက်ပံ့အဖွဲ့အစည်းတွေကလည်းသူတို့ရွာကိုရောက်ရှိလာတာမရှိဘူးလို့ပြောပါတယ်သူတို့အနေနဲ့ဒီလိုကြက်တဲနေတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဗောနောသူတို့ကိုစာနယိတ်ကထောက်ပံ့ပေးဖို့အတွက်ကျမတို့ RFA ကိုဆက်သွယ်ပြောကြားလာတာပါအဲ့ဒီစာနယ်ပတ်သက်ပြီးတော့ကျမတို့ RFA ကလည်းပြန်စာတစ်စောင်ပေးချင်ပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ဘူတီတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကိုကျမတို့ဆက်သွယ်မေးမြန်းခဲ့ပါတယ်ဦးအောင်တောင်ရွှေကတော့ဘူတိတောင်မြို့ပေါ်မှာရှိတဲ့အပြည်ပြည်ဆိုင်ရာချက်ချီနီအဖွဲ့ဒီကမ္ဘာစာနယ်ဟိတ်ခါအဖွဲ့ရုံးတွေကိုပေါ့နော်ဒီဒေသခံတွေနဲ့တွားရောက်ဆက်သွယ်ဖို့ပြောဆိုပါတယ်ဒီလိုဆက်သွယ်ပြီးတော့သူတို့တွေစာနယ်ဟိတ်ခါကိုတောင်းခံနိုင်ပြီးတော့အဲ့လိုမျိုးဆက်သွယ်လို့မှအဆင်မပြေလို့ရှိရင်ဦးအောင်တောင်ရွှေကသူ့စီကိုဆက်သွယ်ပါဆိုပြီးတော့ကျမကိုပြန်လဲဖြေကြားထားပါတယ်ရှင
် RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
နောက်ထပ်စာတစ်စောင်ကတော့တရုတ်နိုင်ငံကွမ်တုံးပြည်နယ်မှာတွားရောက်အလုပ်လုပ်ကင်နေတဲ့မြန်မာအလုပ်သမားကိုနိုင်ချေဆိုသူကဆက်သွယ်ပြောကြားလာတာပါတရုတ်နိုင်ငံမှာဆိုလို့ရှိရင်မြန်မာရွှေ့ပြောင်းအလုပ်သမားတွေအများကြီးရှိပြီးတော့လက်ရှိတရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာနိုင်ငံကိုပြန်လာခြင်းတဲ့သူတွေကမြန်မာပြည်ရွှဲကိုခိုးပြီးပြန်သွားတဲ့သူတွေရှိနေတယ်ဆိုပြီးသူကပြောကြားလာတာပါအဲ့လိုခိုးပြီးပြန်သွားတဲ့သူတွေကိုဒီဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးနိုင်ခြင်းမရှိပါဘူးအဲ့လိုစစ်ဆေးနိုင်ခြင်းမရှိတဲ့သူတွေကမြန်မာနိုင်ငံထဲမှာဒီရောဂါပိုးတွေရောက်ရှိအောင်တည်ဆောင်သွားတဲ့လူတွေဖြစ်နေမှာကိုသူကစိုးရိမ်နေတာပါအစိုးရကိုဒီလိုမျိုးခိုးဝင်တဲ့သူတွေကိုတိတိကျကျစစ်ဆေးပေးဖို့ကိုသူကတိုက်တွန်းပြောကြားထားပါတယ် ဒီတရုတ်နိုင်ငံမှာဆိုလို့ရှိရင်ကိုရိုနာဗိုင်းရပ0စ်ကြောင့်ဆက်သွယ်ရေးတွေပြတ်တောက်နေပြီးတော့အစားအသောက်ဈေးတွေကလည်းမြင့်တက်နေတယ်လို့သူကပြောပြလာပါတယ်။လူတွေကကိုယ့်အစီအစဉ်နဲ့ကိုယ့်စားနပ်ရိက္ခာနဲ့ကိုယ့်အိမ်မှာပဲနေထိုင်နေကြပြီးတော့အပြင်ကိုလုံးဝမထွက်တဲ့အခြေအနေမှာရှိနေတယ်လို့သူကပြောပြပါတယ်။တရုတ်အစိုးရရဲ့ virus ထိန်းချုပ်နိုင်မှုအခြေအနေတွေကြောင့်ပေါ့နော်ဒီ virus ရောဂါပိုးတွေဟာတစ်လအတွင်းမှာအလုံးပြီးသွားနိုင်တယ်လို့လည်းယူဆတယ်လို့သူကပြောပါတယ်ရှင်ဒီနေ့ထိဆိုလို့ရှိရင်ကိုရိုနာ virus ကြောင့်သေဆုံးသူက 2,000 ကျော်ရှိနေပြီးတော့ကူးစက်ခံရသူက 8,000 ကျော်နီးပါးရှိနေပြီဖြစ်ပါတယ်ရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှလည်းဘလို့အကြောင်းအရာမျိုးတွေကိုပြောပြပေးမလဲဆိုတာကိုနားဆင်ကြည့်ရှုနိုင်ပါတယ်ရှင်